ပြီးခဲ့တဲ့ဩဂုတ်လ25ရက်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းက ARS အကြမ်းဖက်အဖွဲ့ရဲ့တက်ခဲမှုပြန်လည်နှိမ်နှင်းမှုတွေကြောင့်အပြစ်မဲ့ပြည်သူအယောက်30လောက်သေဆုံးပြီးကျေးရွာပေါင်း54ရွာကအင်ဂျီပေါင်း6800ကျော်မီးလောင်ပျက်ကျခဲ့ပါပြီ။အဲဒီထဲမှာတိုင်းသားကဖဲနဲ့ဟိန်းလူတွေရဲ့နေ200လောက်ပါပြီးမွတ်စလင်အင်6600ကျော်ပါပါတယ်။ဒါစက်တင်ဘာ4ရက်နေ့အထိကောက်ယူထားတဲ့စည်းရုံးပဲဖြစ်ပြီးစက်တင်ဘာ9ရက်အစိုးရအစီအစဉ်နဲ့သတင်းမီဒီယာအဖွဲ့တွေမောင်တော်ဘက်ရောက်သွားချိန်အထိတချို့ကျေးရွာတွေမှာမီးရှို့မှုဖြစ်ပွားနေစေဖြစ်တာတွေ့မြင်ကြရပါတယ်။ပြီးခဲ့တဲ့2016အောက်တိုဘာ9ရက်မွတ်စလင်ရွာသားတွေကကြီးကန်းပြင်နယ်ကြားစောက်တပ်ဖွဲ့ဌာနချုပ်နဲ့အခြားစခန်းကြီးတစ်ခုကိုအကြမ်းဖက်ဝင်ရောက်စီးနှင်းနောက်ပိုင်းတပ်မတော်ကနှိမ်နင်းတာနဲ့နေမီစူးမိုးတာလုခဲ့ခြင်းကာလတုန်းကလည်းမွတ်စလင်ကျေးရွာ12ရွာကအင်ဂျီ1100ကျော်မီးလောင်ပျက်ကျခဲ့ပါသေးတယ်။စည်ရင်နေရ2016အောက်တိုဘာအကြမ်းဖက်မှုဖြစ်စဉ်အပြီးနေရင်နေမီးရှို့ခံရတဲ့အရေးအတွက်ထက်အခုလက်ရှိဩဂုတ်လ25ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်နောက်ပိုင်းဖြစ်ပွားခဲ့တဲ့မီးရှို့ခံရမှုအရေးအတွက်က6ဆလောက်ပိုများနေတာတွေ့ရပါတယ်။ဒါအတော့ကြီးကျယ်တဲ့ပြဿနာကြီးလို့မှတ်ယူနိုင်တယ်လို့မီးရှို့မှုတွေနဲ့ပတ်သက်ပြီးတော့လည်းအပြန်အလှန်ဆွတ်ဆွဲမှုတွေအငင်းပွားမှုတွေရှိနေတဲ့ပြဿနာကြီးတစ်ခုပါကုဒ္ဒပအဲ့ဒီကြောင့်ဆွေးနွေးတင်ပြသွားပါမယ
်မီးရှို့မှုတွေနဲ့ပတ်သက်လို့2016ခုနှစ်အောက်တိုဘာလဖြစ်စဉ်တုန်းကလည်းလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကဒီမီးရှို့မှုကိုမွတ်စလင်တွေကသူတို့နေအိမ်သူတို့မီးရှို့ထွက်ပြေးမှုဖြစ်ဆွတ်ဆွဲခဲ့ပါတယ်ဒီလိုမီးရှို့လိုက်မှတက်မတော်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကသူတို့နေအိမ်တွေကိုမီးရှို့ခဲ့ပါတယ်ဆိုပြီးနိုင်ငံတကာကိုလိမ်လည်လှည့်ဖျားလို့ရနိုင်မှာလို့ဆိုပါတယ်အဲ့ဒီအချိန်အစိုးရရဲ့စီစဉ်ပေးမှုနဲ့မောင်းတော့ KI ဘက်ကိုရောက်သွားတဲ့သတင်းမီဒီယာသမားတွေကိုရဲမှုချုပ်သူရဆန်းလွင်ကနေအိမ်တွေမီးလောင်တာနှစ်မျိုးဖြစ်နိုင်တဲ့အကြောင်းတစ်မျိုးကတော့တိတ်ပြီးတန်ကျေးမရှိတဲ့နေအိမ်တွေကိုဘင်္ဂလီတွေကသူတို့ဘာသာသူတို့မီးရှို့ထွက်ပြေးတာဖြစ်နိုင်တယ်လို့တပ်မတော်နဲ့ရဲတပ်ဖွဲ့ကကျေးရွာတွေထဲဝင်ပြီးအကြမ်းဖက်သမားတွေကိုရှင်းလင်းစင်မှာလက်နက်တွေနဲ့ထိမိခိုက်မိလို့မီးလောင်တာမျိုးလည်းဖြစ်နိုင်ကြောင်းပြောပါတယ်ဒါပေမဲ့မီးရှို့ခံရတဲ့မွတ်စလင်ကျေးရွာတွေကိုရောက်သွားပြီးရွာကန်တွေကိုမေးတဲ့အခါနေထိုင်သူတွေထွက်ပြေးတိမ်းရှောင်သွားတဲ့လူသူမရှိတဲ့သူတို့ရွာကိုလုံခြုံရေးနဲ့တိုင်းရင်းသားတချို့ကဝင်ပြီးပစ္စည်းတွေလူရဲမီးရှို့ဓာတွေလုသွားတဲ့အကြောင်းတချို့ဖြစ်ရက်တွေကိုတော့မျက်မြင်ကိုတွေ့ရကြောင်းဆွဆွဲပြောဆိုကြပါတယ်။ဒါက2016ခုနှစ်အောက်တိုဘာလဖြစ်စဉ်နောက်ပိုင်းအခြေအနေပါ။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းမှာလေအလားတူကျေးရွာတွေမီးရှို့ခံရပါတယ်တက်မတော်ရဲ့ဩဂုတ်လ31ရက်နေ့သတင်းထုတ်ပြန်ချက်မှာတော့ ARSA အစွန်းရောက်ဘင်္ဂါလီအကြမ်းဖက်သမားတွေဟာဒေသခံတိုင်းရင်းသားတွေရဲ့နေအိမ်တွေကိုရောမွတ်စလင်နေအိမ်တွေကိုပါသူတို့ကိုယ်တိုင်မီးရှို့ဖျက်ဆီးသွားကြတာဆိုပြီးထုတ်ပြန်တယ်လို့ရခိုင်ပြည်နယ်နယ်လုံးဝင်ကြီးပုံမှုကြီးဖုံးတင်ကလည်းသတင်းမီဒီယာသမားတွေကိုအလားတူပြောဆိုပါရစေ
။ပြီးခဲ့တဲ့ဩဂုတ်လ25အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းမှာလည်းအလားတူကျေးရွာတွေမီးရှို့ခံရပါတယ်။တပ်မတော်ရဲ့ဩဂုတ်လ31ရက်နေ့သတင်းထုတ်ပြန်ချက်မှာတော့ ARSA အစိုးရဘင်္ဂလီအကြမ်းဖက်သမားတွေဟာဒေသခံတိုင်းသားတွေရဲ့နေအိမ်တွေရောမွတ်စလင်နေအိမ်တွေကိုပါသူတို့ကိုယ်တိုင်မီးရှို့ဖျက်ဆီးသွားကြတာဆိုပြီးထုတ်ပြန်တယ်လို့ရခိုင်ပြည်နယ်နယ်လုံးဝင်ကြီးပုံမှုကြီးဖုံးတင်ကလည်းသတင်းမီဒီယာသမားတွေကိုအလားတူပြောဆိုပါရစေ။အဲ့လိုပြောဆိုတာတွေနဲ့ကွဲလွဲတဲ့အခြားဖြစ်စဉ်တွေလည်းရှိပါသေးတယ်။စက်တင်ဘာ9ရက်နေ့ကမောင်တော်ဘက်ရောက်နေတဲ့သတင်းမီဒီယာသမားတွေဟာနေအိမ်တွေမီးလောင်နေတာကိုတွေ့လို့ဂေါတုတာယအရှိရွာကိုဝင်ကြည့်ကြပါတယ်။ဒီနေရာမှာမတင်ကားစရာတိုင်းသားလူငယ်တချို့ကိုတွေ့ပါတယ်။သူတို့နဲ့အတူလမ်းမေးမှာပုံထားတဲ့အိမ်သုံးပရိဘောဂပစ္စည်းတချို့ကိုလည်းတွေ့ကြရပါတယ်။ BBC သတင်းတော်ဂျိုနသန်ဟက်ကတော့သတင်းကိုအခုလိုရေးထားပါတယ်
။မီးရှို့မှုနဲ့ပတ်သက်ပြီးတော့ပဲဩဂုတ်လ30ရက်နေ့သတင်းမီဒီယာတွေနဲ့တွေ့ဆုံရမှာရဲမှုချုပ်သူရဆန်းလွင်ကမောင်းတော့မြို့သုံးမိုင်လမ်းစုံအနားကဘင်္ဂါလီကျေးရွာမှာအဲ့ဒီရွာကန်တွေနဲ့တိုင်းရင်းသားတချို့တိုက်ခိုက်မှုဖြစ်ပွားခဲ့ရာတိုင်းရင်းသား၄ယောက်တေဆုံးခဲ့တဲ့ဖြစ်စဉ်ရှင်းပြမှုတစ်ခုရှိခဲ့ပါသေးတယ်။သူရဆန်းလွင်ကတခြားရွာတွေစုပြီးမိသွားရှုတာပေါ့။ဟိုကရွာထဲမှာသူတို့ဘာသာသူတို့ကြောက်လို့ငြိမ်နေတာ။သူတို့ရွာတွေမိရှုတော့လေသူတို့ကမခံနိုင်လို့ထင်နေ။အဲ့ဒါအပြန်အလှန်ဖြစ်ကြတာ။အဲ့ဒါတွေကတော့လွတ်တော်ဥက္ကဋ္ဌကလည်းတင်ပြရဲပြည်နယ်အစိုးရအဖွဲ့ကလည်းတားမြစ်ပေးပါနိုင်ငံရေးပါတီတွေကလည်းအောက်ကနေမြှောက်ထိုးပင့်ကော်မလုပ်မိဘူးနောက်ပြီးဆရာတော်တွေကလည်းရှောက်ထားပြီးတော့တိုင်းရင်းသားတွေကိုယ်နေရာမှာပဲအေးအေးဆေးဆေးနေပါကျန်တဲ့ဟာတွေကတော့ဥပဒေနဲ့အညီဆောင်ရွက်နေပါတယ်လို့ကျွန်တော်လိုက်ပြီးပြောထားပါတယ်လို့ဆိုပါတယ်နောက်ထပ်ပေါ်ပေါက်လာတဲ့ပြဿနာတစ်ခုကဘင်္ဂါလီတွေသူတို့အိမ်သူတို့မီးရှို့ပါတယ်ဆိုတဲ့သတင်းနဲ့ဓာတ်ပုံတွေပါ 11 media ga phop pya pi de naw pai naingan naw tai mi ngan yong hnyut cha yi mu chou u so thi ga le tu ye facebook ne twitter sa myet na ri ga ni phyan wi ba de naw pai ai di dat pon ri de pa la du ti yaw ha maung daw dukkha de scan ta khu ga hindu ba da win so ra paw paw la pi de naw ai di dat pon ha patipakha ri phit bwa aw atu a yaw phan di pi yai ku phyan myu da la so de me ko ni paw paw khe ba de ညချိုင်းမှုချုပ်ဥစော်ထေကတော့အဲ့ဒီလူတွေကိုဖမ်းဆီးပြီးခရိုင်ရဲတပ်ဖွဲ့မှုကိုယ်တိုင်စစ်ဆေးနေပြီးဒါကိုအရေးယူမယ်ဆိုပြီးပြန်ဖို့ပြတာတွေ့ရပါတယ
်ဘယ်လိုပဲဖြစ်ဖြစ်မောင်တော်ခရိုင်ဘက်နေမိရှုမှုတွေနဲ့ပတ်သက်ပြီးကျူးလွန်သူတွေကိုတပ်တွေအထောက်ထားနဲ့ပေါ်ထုတ်ဖမ်းဆီးနိုင်တယ်ဆိုတာမရှိသလောက်ရှားပါတယ်အခုဆိုရခိုင်ရင်းနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာနေထိုင်သူတိုင်းနိုင်ငံသားဖြစ်စေနိုင်ငံသားဟုတ်မဟုတ်မသေးကြသေးသူတွေကိုဖြစ်စေအားလုံးကိုကာကွယ်စောင့်ရှောက်သွားမယ်ဆိုပြီးပြောပါတယ်။နေနေမိရှုဖြစ်စည်းခံရတဲ့ဆိုတာအဲ့ဒီနေရာမှာနေထိုင်သူတွေရဲ့ဘဝကိုဖြစ်စည်းတာနဲ့အတူတူပါပဲ။ဒီအတွက်အဲ့ဒီဒေသမှာလုံခြုံရေးဆောင်ရွက်ရတဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေအနေနဲ့တိုင်းသားအိမ်မွတ်စလင်အိမ်ဘသူအိမ်ပဲဖြစ်ဖြစ်မိရှုမခံရအောင်ကာကွယ်ပေးဖို့တာဝန်ရှိပါတယ်။မိရှုသူတွေကိုဖမ်းဆီးအရေးယူအပြစ်ပေးနိုင်အောင်လဲစူးစမ်းသင့်ပါကြောင်းတင်ပြလိုက်ရပါတယ်။